ချစ်ကြည်ရေးခီးစဉ်ရောက်ရှိနေတဲ့နော်ဝေဘီယန်ဟာရယ်နဲ့မိဖုရားဆွန်ရာတို့ဟာဒီကနေ့အေရဝတီမြစ်ကြောင်းလန်းခီးစဉ်နဲ့မန္တလေးမြို့ကိုရောက်ရှိခဲ့ပြီးမန္တလေးမြို့ထင်ကရနေရာတွေဖြစ်တဲ့မန္တလေးတောင်မြန်နန်းစံကျော်နန်းတွင်ကုသိုလ်တော်ဖုရားစတဲ့နေရာတွေကိုတွားရောက်လေ့လာခဲ့ပါတယ်။နော်ဝေဘီယန်ခီးစဉ်မှာလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့အကြီးအကဲတွေကသတင်းဌာန6ခုကိုသာအနီးကပ်သတင်းယူခွင့်ပြုခဲ့ပြီးပုဂ္ဂလိကသတင်းတောက်ကပ်ကင်ဆောင်သူတွေကိုလုံခြုံရေးအရာလို့ဆိုကာလုံခြုံရေးစီးအပြင်ဘက်ကနေသတင်းယူခွင့်ပေးခဲ့ပါတယ်။နော်ဝေဘီယန်ခီးစဉ်မှာမန္တလေးတိုင်းအစိုးရအဖွဲ့ကနိုင်ငံတော်ပိုင်မီဒီယာနဲ့ Sky နဲ့သတင်းဌာနအပါအဝင်သတင်းဌာန6ခုကိုသာတရားဝင်သတင်းယူခွင့်ပြုခဲ့တဲ့အတွက်မန္တလေးအခြေစိုက်သတင်းသမားတွေကသတင်းမယူတော့ဘဲသပိတ်မှောက်ခဲ့ကြပါတယ်။မန္တလေးတိုင်းဝန်ကြီးချုပ်ဦးရဲမြင့်ရဲ့သတင်းမီဒီယာတွေပေါ်ခုလိုခွဲခြားမှုကိုကန့်ကွက်ကြောင်းဂေါ်ဝင်းစိတ်ကမ်းမှာသတင်းယူခွင့်မရရှိခဲ့တဲ့သတင်းတော်ကိုအောင်ကိုကိုဦးကပြောပါရယ်
အဲ့လုံးဝမဖြစ်သင့်ဘူးကျွန်တော်တို့ဒီနေရာမှာတော့ဟုတ်လားဒီပေါ်လီကမီဒီယာလည်းမီဒီယာပဲပြည်သူကြိုးဆောင်ရဲ့နေရာနိုင်ငံတော်ပိုင်တဲ့မီဒီယာလည်းနိုင်ငံတော်တက်ဆောင်ရဲ့နေရာအဲ့ကြောင့်ကျွန်တော်ကပြည်သူလူထုဈာမှာပေါင်းကုထားတဲ့မီဒီယာတခုအနေနဲ့ဒီသတင်းကိုကျွန်တော်တို့မှယူခွင့်ရှိတယ်အခုလက်ရှိနေသားကဝန်ကြီးချုပ်ကိုယ်တိုင်ကျွန်တော်တို့ကိုပိတ်ပင်နေဆိုပြီးတော့ SP ကရာရှိတူကပြောတယ်ဗျအဲ့ပုံမှာလည်းကျွန်တော်ကန့်ကွက်တယ်ဗျဒီနေရာနေပြီးတော့လက်ရှိကျွန်တော်တို့ဒီမီဒီယာတို့မဖိနိုင်ဘူးဆိုရင်လက်ရှိဒီနေရာမှာပဲကျွန်တော်တို့မီဒီယာဖိနိုင်မှုခံနေရတယ်။အဲ့ပေါ်မှာလည်းကျွန်တော်တို့ဒီမန်လေးအခြေစမ်းမီဒီယာတို့ကကန့်ကွက်တယ်ဗျ
။နော်ဝေဘီယန်ခီးစင်မှာသတင်းရယူဖို့တက်ဆိုင်ရာဌာနအသီးသီးတွေကိုတွားရောက်ခဲ့ပေမဲ့လည်းတာဝန်ယူဆောင်ရွက်ပေးမှုမရှိခဲ့ဘူးလို့သတင်းတော်ကိုပြည့်စုံအောင်ကပြောပါရယ်။
ကျွန်တော်မီဒီယာတွေအားလုံးတို့ပြန်ဆက်ဆိုပြန်ဆက်ကိုတွားခဲ့တယ်။လုံခြုံရေးဆိုလုံခြုံရေးဆက်ကိုတွားခဲ့တယ်။စာဖတ်ဆိုလည်းစာဖတ်ကိုတွားခဲ့တယ်။တယောက်မှတာဝန်ယူမှုအပိုင်းမရှိဘူး။ဟိုလိုဒီလိုနဲ့လွှဲချတယ်။မင်းကကျွန်တော်ကိုယ်တိုင် SP ရုံးမှာစီရင်ပေးခဲ့တယ်။တို့ရင်မဲ့မနက်ရှင်းလိုက်ကိုကပ်ပေးပါမယ်လို့ပြောတယ်။ဘာကတ်မှမရခဲ့ဘူး။အဲ့မှာကျွန်တော်ဒီနေ့မနက်ကြားတယ်။ဟိုမီဒီယာ6ခုကိုတာဝန်ယူပေးထားတယ်ပေါ့။အဲ့မီဒီယာ6ခုမှာဘာဖြစ်နေလဲဆိုတော့ Skynet ဆိုတဲ့ပုဂ္ဂလိကမီဒီယာပါနေတယ်။ Skynet ကပြည်တွင်းမီဒီယာကျွန်တော်ဆိုရင် EBA ကနိုင်ငံခြားမီဒီယာတယောက်ကျွန်တော်တို့မှာသတင်းယူခွင့်မရှိဘူး။သတင်းကိုဘာကြောင့်ပိတ်ပင်တာလဲ။နော်ဝေးနိုင်ငံဆိုတာကသတင်းလုံးလက်ခွင့်ကိုအရင်မျက်နိုးတဲ့နိုင်ငံ။ဘာကြောင့်မို့ဒီသမရလာတာကိုဗမာပြည်မန်လေးတိုင်းကပိတ်ထားတာလဲ။ဘာကြောင့်လဲဆိုတော့ကျွန်တော်အဲ့တော့မေးချင်တယ်ဗျာ
။ဒါအပြင်ကြိုဆိုရေးနေရာအတွက်လဲပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကစလို့ဂေါ်ဝင်စိတ်ကမ်းမှာမိတင်းနေထိုင်နေကြတဲ့ကုံထမ်းမိသားစုတွေရဲ့နေအိမ်300ကျော်ကိုလည်းရွှေ့ပြောင်းခဲ့ပါတယ်။နော်ဝေးဘီယန်ခီးစဉ်ပြီးရင်တော့အဲ့ဒီနေရာတွေမှာပြန်နေရမယ်လို့မျှော်လင့်ကြောင်းရွှေပြောင်းခံရသူဒေါ်စန်းမာဦးကပြောပါတယ်
ကိုနေရာလေးကိုတော့နေချင်းကြတာပေါ့နော်ဘသူဖြစ်နေနေပါပြုလို့ရဲဆိုတော့ကိုကအိမ်ထဲမရှိရာထဲမရှိဒီနေရာလေးပဲလောက်ကင်စားတော့ဒီနေရာလေးပဲနေချင်းကြတာပဲ
နော်ဝေဘီယန်ဟာနေပြည်တော်မှာနိုင်ငံတော်တမရဦးသိန်းစိန်ပြည်တော်စုလွတ်တော်နာယကသူရဦးရွှေမန်းဒေါ်အောင်ဆန်းစုကြည်တို့နဲ့တီးတန့်စီတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒါအပြင်ရန်ကုန်မြို့ဘွယ်နင်းသဘင်ခန်းမှာမိန့်ခွန်းပြောကြားခဲ့ပြီးမြန်မာနိုင်ငံကိုကူညီမဲ့အစီအစဉ်တွေကိုလည်းထည့်သွင်းပြောခဲ့ပါတယ်။နော်ဝေဘီယန်ရဲ့ချစ်ကြည်ရေးခီးစဉ်ကိုဒီနေ့မန္တလေးမြို့မှာအဆုံးသတ်ပြီးမန္တလေးပြည်ပြည်ဆိုင်ရာလေဆိပ်ကနေထိုင်းနိုင်ငံကိုဒီကနေ့ညနေပိုင်းမှာထွက်ခွာသွားခဲ့တယ်လို့သိရပါတယ်ခင်ဗျာ။